မြန်မာနိုင်ငံကနေထွက်ပြေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခသည်စခန်းတွေမှာခိုးလုနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေအသစ်တရက်ထောက်ပံ့ပေးသွားမယ်လို့ဗြိတိန်ကကြားသာပရင်းနေမှာကြေညာပါတယ်။ဒီဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုမေ့လျော့မထားကြဖို့လေကုလသမဂ္ဂဆွေးနွေးပွဲအတွင်းတခြားအလှူရှင်တွေကိုဗြိတိန်ကတိုက်တွန်းနှိုးဆော်ခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်အပြင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးနဲ့မကြာခဏသဘာဝဘေးရန်ဒီရနဲ့ရင်ဆိုင်နေရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွက်အမေရိကန်ဒေါ်လာ63သန်းအကူအညီပေးဖို့ရထားတယ်လို့ဗြိတိန်နိုင်ငံရေးဝန်ကြီးဒေါမီနစ်ရက်ကပြောပါရယ်ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ဗြိတိန်အမေရိကန်နဲ့ဥရောပသမဂ္ဂနိုင်ငံတွေပူးတွဲကမ္ဘာကထပြုပြီးဗီဒီယိုဆက်သွယ်ရေးကနေတဆင့်ဒီကနေ့ကျင်းပမယ်ရိုဟင်ဂျာအရေးအလူရှင်နိုင်ငံများနဲ့အဖွဲ့အစည်းများရဲ့ညီလာခံမတိုင်ခင်မှာပဲဗြိတိန်ကအကူအညီပေးမယ်ဆိုတဲ့ကြေညာချက်ထွက်လာတာပါရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေရတဲ့ဆင်းရဲဒုက္ခတွေကိုမျက်ကွယ်ပြုမထားကြဖို့နဲ့သူတို့ဘေးရန်ဒီရဲ့ကင်းကင်းတဲ့နေရင်းပြန်နိုင်မှုလိုအပ်တာတွေကိုဆောင်ရွက်သွားဖို့တိုက်တွန်းပါတယ်လို့ဝန်ကြီးရက်ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရိုဟင်ဂျာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီဖြင့်အမေရိကန်ဒေါ်လာ1ဘီလီယံကျော်ကို UNHCR ကတောင်းခံချတာပါမြန်မာနိုင်ငံကနေထွက်ပြေးသွားခဲ့တဲ့ဒုက္ခသည်8သိန်းကျော်လောက်ဘင်္ဂလားဒေ့ရှ်နိုင်ငံခေါက်ဆစ်ဘဇားဒုက္ခသည်စခန်းတွေမှာခိုးလုနေရပါတယ်မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်မခံမိမဲ့ဒုက္ခသည်တွေကိုပြန်စီစဉ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်အခုလူတွေနဲ့ရမငွေပမာဏကဒုက္ခသည်တွေကိုကယ်တင်ရန်ရောက်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းတွေအတွက်လည်းအထောက်ပံ့ဖြစ်လိမ့်မယ်လို့ဝန်ကြီးရက်ကပြောပါရယ်။ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမြင့်တင်ရေးဆွေးနွေးပွဲမှာပါဝင်တဲ့နိုင်ငံအစိုးရတွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအနေနဲ့ရိုဟင်ဂျာကလေးငယ်တွေပညာသင်ခွင့်အခွင့်အရေးတွေကိုလိလိရှုမထားဖို့အတွက်တိုက်တွန်းကြဖို့လေလူ့အခွင့်အရေးစောင့်ကြည့်ဖွဲ့ HRW ကဒီကနေ့ပြောပါရယ်ရှင်။